စရုတ်ထအချိန်မြောင်27ရာစုပင်လုံပြည်တော်စုငိမ့်ချမ်းညီလာခံကိုဒီနေ့အတွင်းကျင်းပနိုင်ဖို့မရေမရာဖြစ်နေတယ်လို့ပင်လုံညီလာခံမှာပါတဲ့နိုင်ငံရေးပါတီများအစုအဖွဲ့တာဝန်ရှိသူကပြောပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တူကလည်းတပ်မတော်ဟာနိုင်ငံရေးအရပြုပြင်ပြောင်းလဲလိုတဲ့နိုင်ငံရေးစိတ်ဆန္ဒမရှိတာကြောင့်27ရာစုပင်လုံငိမ့်ချမ်းညီလာခံကျင်းပနိုင်ခြင်းအလားအလာလုံးဝမရှိဘူးလို့လည်းသုံးသပ်ပါတယ်။မတ်စုမွန်ကစူးစီးတင်ပြထားပါတယ်။
ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံစရုတ်တာအကြိမ်စည်းဝေးကို2020ခုနှစ်ပထမ4လပတ်အတွင်းမှာကျင်းပဖို့သဘောတူထားပေမဲ့လိုအပ်တဲ့အတွက်ဆုံဆွေးနွေးမှုတွေလုံးဝမလုပ်နိုင်သေးဘူးလို့ UPDJC ငြိမ်းချမ်းရေးဖော်ဆောင်မှုပူးတွဲကော်မတီရဲ့ဒုတိယဥက္ကဋ္ဌဦးသူဝေကပြောပါရယ်ဒီတော့ညီလာခံကျင်းပနိုင်ရေးအလားအလာကဘယ်လိုရှိနေပါသလဲ။ကျွန်တ
ော်တို့ကတော့ပထမတော့ဆက်ကြည့်ရင်ညီလာခံကျင်းပမှာပေါ့ဗျာ။ဒီလာတာကစီးရတာပေါ့ဒါပေမဲ့ကျွန်တော်တို့ UDP ကြီးအခုတည်းကခေါ်ရင်းကပြင်းစိမ်းတော့မရှိဘူးတဲ့အဲ့ဒါတော့ဘာပြန်လုပ်ကြည့်ရတော့ဘူး UDP ကြီးနဲ့တော့လောက်တာရှိသေးရင်
တကယ်တမ်းတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စေရေး NCA သဘောတူညီချက်အရဆိုရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနှစ်နှစ်တစ်ကြိမ်ကျင်းပဖို့သဘောတူထားခဲ့ကြတာပါအယက်သားဆိုရလက်ထက်2016ဩဂုတ်လမှာ27ရာစုပင်လုံပထမအကြိမ်စတင်ကျင်းပနိုင်ခဲ့ပြီးတော့ဒုတိယအကြိမ်ပင်လုံကိုတော့2019မေလမှာကျင်းပနိုင်ခဲ့ပါတယ်ပြီးခဲ့တဲ့2018ဇူလိုင်လမှာတော့တတိယအကြိမ်အစည်းအဝေးကိုနောက်ဆုံးကျင်းပနိုင်ခဲ့ပြီး2019မှာတော့မကျင်းပနိုင်ခဲ့ပဲတစ်နှစ်ကြာကြာရန်နာခဲ့ရတာဖြစ်ပါတယ်အခု2020ပြည့်နှစ်မှာလည်းကျင်းပနိုင်ရေးကမရေမရဖြစ်နေတာပါဘလို့အခက်ခဲတွေကြောင့်ငြိမ်းချမ်းရေးညီလာခံကိုမကျင်းပနိုင်ရပါသလဲဆိုတဲ့အပေါ်မှာလည်းဥတုဝေကအခုလိုပြောပါတယ
်အမှအဓိကသက်ဆိုင်တဲ့လူကတော့အချိုးအရတက်မလို့ရေးတိုင်းဟိုပါပေါ့နော်လက်နဲ့ကြိုင်စုဖို့ရေသူတို့အဓိကကတော့အချိန်များစွာသူစီးလေးနေကြတာပဲဗျအဲ့ဒီမှာကျွန်တော်တို့နိုင်ငံရေးပါတီစီးလေးကမပါဘူးကျွန်တော်တို့ကလည်းအချိန်လေးအမှန်ကိုတော့သိပြီးဗျာငြိမ်းချမ်းရေးကတော့ဆက်ပြီးတော့ညီလာခံတော့ဖြစ်နေပေါ့ဗျာဆိုတော့လည်းပဲအဲ့ဒီငြိမ်းချမ်းရေးကိုရွေးကောက်ဖို့ပြီးခဲ့တာဆက်ပြီးတော့လုပ်နေအောင်ဒါအစီအစဉ်လုပ်နေလို့အဲ့ဒီသဘောပြောက်ကိုကြည့်ရတယ်ခင်ဗျာ
အပြည့်ရလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့ရခိုင်မျိုးသားကောင်စီ AMC ရဲ့အထွေထွေအတွင်းမှုဦးထွန်းစော်ကလည်းအခုလိုသုံးသပ်ပါတယ်
ကျွန်တော်မြင်တာကတော့ဗျာဒီလွတ်တော်ထဲမှာအခုဖွဲ့စည်းပုံပြုပြင်ပြောင်းလဲရေချိန်နဲ့ဓာတ်ရိုက်အချိုးကျနေတယ်လို့ကျွန်တော်ကမြင်တယ်နော်ဖွဲ့စည်းပုံပြုပြင်ပြောင်းလဲရေးမှာတက်မတော်ကပြုပြင်ပြောင်းလဲလို့တဲ့သဘောထားလုံးဝမတွေ့ရဘူးအခြေခံအားဖြင့်နိုင်ငံရေးပြည်ပြပြောင်းလဲရေးလှုပ်လှတဲ့ဆန္ဒနိုင်ငံရေးဆန္ဒလုံးဝမရှိတာကိုတွေ့ရတယ်။မူကြမ်းတွေကိုဆွေးနွေးနေတဲ့နေရာမှာသက်မတော်သားလွတ်တော်ကိုယ်စားလှယ်တွေကပြင်းပြထန်ထန်ကန့်ကွက်နေတာကိုတွေ့ရတယ်ပေါ့လေ။ဆိုတော့နိုင်ငံရေးဆန္ဒမရှိတဲ့အတွက်အမြေပြင်မှာတိုင်းသားလက်နက်ကန်တော်လှန်ရေးအဖွဲ့အစည်းတွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေကလည်းပဲဒီနိုင်ငံရေးဆန္ဒမရှိတဲ့ပုံမှာသူကဆက်ဖြစ်နေအောင်ပါပဲ။နိုင်ငံရေးဆန္ဒရှိတယ်ဆိုလို့ရှိရင်နိုင်ငံရေးပြည်ပြပြောင်းလဲလို့ရတယ်ဆိုလို့ရှိရင်အပြစ်ခရစီတွေလုတ်ပြီးတော့မှအဲ့ကနေတစ်ခါမဖြစ်ဖြစ်တဲ့အနည်းနဲ့တွဲဆုံဆွေးနွေးရေးတွေကိုလုတ်လို့ရတယ်ကြိုးပမ်းလို့ရတယ်အဲ့ဒါကြောင့်ဒီအချိန်လေးအောက်မှာတော့27ရာစုပင်လုံးသုဒ္ဓကျိန်စည်းဝေးပေါ့ဗျာသုဒ္ဓကျိန်စည်းဝေးကဒီ2020ရွေးကောက်ပွဲမတိုင်ခင်မှာတကြိမ်လုတ်မယ်လို့လျှာထားချက်ကိုအစိုးရဘက်ကတော့လုတ်လို့တယ်ဆိုတဲ့ဆန္ဒရှိတယ်အဲ့ဒီ27ရာစုပင်လုံးသုဒ္ဓကျိန်လုတ်ရေးမလုတ်ရေးဖြစ်နိုင်ရေးမဖြစ်နိုင်ရေးကအခုဖွဲ့စည်းပုံပြည့်ပြောင်းလဲရေးဘယ်လောက်တိုင်းတာဒီအစင်ချောလဲပုံမှာဒီအတိုင်းအချိုးကျနေတယ်လို့ကျွန်တော်လည်းမြင်ပါတယ်
ဒီလိုစည်ရေးတက်မှာမှုတွေအများဆုံးပြည်လည်နိုင်ရေးလက်ရှိအာဏာရပါတီနဲ့အစိုးရစစ်တပ်ဘက်ကဘလို့အချက်တွေနဲ့နှိမ့်နှိုင်းဆောင်ရွက်နိုင်ပါသလဲဆိုတာကိုတော့ ANC ခေါင်းဆောင်ဦးထွန်းစော်ကအခုလိုပြောပါတယ
်ကျွန်တော်အနေနဲ့ကတော့ NLD အစိုးရရဲ့ရည်တည်ချက်ကဒီ2008ဖွဲ့စည်းပုံခြေခံဥပဒေအောက်မှာတက်မတော်ကစစ်စင်ရေးလုပ်တာကသူ့အလုပ်ဖြစ်တယ်လိုအပ်တဲ့အမိန့်အာဏာကိုသမရကထုတ်ပေးရမယ်ဆိုတော့အဲ့ဒီပြီးခြားတာတွေပေါ့ဗျာသူ့စီကိုစီနဲ့အလုပ်လုပ်နေကြတာတွေ့ရတယ်အဲ့ဒါကြောင့်လက်ရှိမြေပြင်မှာတိုက်ပွဲတွေကတက်မတော်ကအကြောင်းမျိုးပြပြီးတိုက်တယ်အဲ့ဒါကိုတော့သမရစီမှာအမိန့်ခံယူဖို့လိုအပ်တဲ့ဥစ္စာကိုခံယူတယ
်ဟုတ်ကဲ့
အဲ့ဒါကြောင့်ခုမြေပြင်ကတိုက်ပွဲတွေကိုရက်နိုင်မလားဆိုတဲ့ခါကျတော့နိုင်ငံရေးပြည်ပြောင်းလဲလို့လည်းနိုင်ငံရေးဆန္ဒရှိလာပြီဆိုရင်သူရက်မယ်ဒီနေ့ချိန်မှာဆန္ဒမရှိတဲ့သူမရက်ဘူးမရက်တဲ့အတွက်တိုက်ပွဲတွေဆက်ဖြစ်မယ်အဲ့ဒါပဲကျွန်တော်တို့တိုင်းရင်းသားပြည်သူလူထုတရက်လုံးကတော့ဒီအနေထားယုံကိုဆက်လက်ခံစားရမယ်ဆိုတဲ့အဓိပ္ပာယ်ပဲ
လက်တလုံးမှာတော့အပြစ်ရဲ့လက်မှတ်ထိုးထားတဲ့ RCSS အဆက်စီတောင်ပိုင်းတပ်တွေနဲ့အစိုးရစစ်တပ်ကြားမှာလည်းအပြင်းထန်တိုက်ပွဲဖြစ်နေတာပါတက်မတော်နဲ့တိုက်ပွဲတွေဇက်တိုက်ဆိုးသလိုဖြစ်နေတဲ့ရခိုင်နဲ့နှက်ကိုင် AA ပါဝင်တဲ့အပြစ်ရဲ့လက်မှတ်ထိုးမထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲကမြမတက်မတော်အနေနဲ့တိုင်းရင်းသားလက်နှက်ကိုင်ဖွဲ့စည်းတွေကိုတစ်ဖက်သက်ထိုးစစ်ဆင်တိုက်ခိုက်နေတာတွေကိုချက်ချင်းရပ်တန့်မှုတောင်းဆိုထားပါတယ်ဒါအပြင်တိုင်းရင်းသားလက်နှက်ကိုင်ဖွဲ့စည်းတွေနဲ့အပြစ်ခတ်ရဲစဲရေးစာချုပ်မှာအမြန်ဆုံးလက်မှတ်ထိုးပါလို့တိုက်တွန်းထားတဲ့စာကိုတော့ ရင်းနောက်မဟာမိတ်ဘက်ကတစ်ဖက်သက်အပြစ်ရက်ဆိုင်တဲ့တပ်တန်း25ရဲ့ထပ်တိုးတဲ့ထုတ်ပြန်ကြေညာချက်ထဲမှာတိုက်တွန်းထားပါတယ်ရှင်။